ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာပပေးတန်းအမှတ်တေလွှတ်တော်ကိုယ်စားလှယ်ဦးသန်းနိုင်ဦးကရန်ကုန်မှာမော်တော်ယာဉ်တွေစနစ်တကျရပ်နားနိုင်အောင်အစိုးရကဆောင်ရွက်ပေးဖို့ရှိမရှိစီကမ်းမဲ့ရပ်နားနေတာတွေကိုအရေးယူဖို့ရှိမရှိမေးမြန်းခဲ့ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကအစိုးရကစီစဉ်နေတယ်လို့ပြောပြီးအသေးစိတ်တော့ထပ်မပြောပါဘူးအခုပပေးတန်းအမှတ်အဲ့ဒီမေးခွန်းမေးခဲ့တာတလခွဲကြော်ခဲ့ပါပြီအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းအစိုးရအနေနဲ့ရောမျိုးတော်စီပြင်အနေနဲ့ပါထင်သာမြင်သာရှိတဲ့အရေးယူဆောင်ရွက်မှုတစုံတရာမတွေ့ရပါဘူးတကယ်တော့ရန်ကုန်မြို့မှာပပေးတန်းအမှတ်မေးတဲ့ကားပါကင်ပြဿနာတွေမကပါဘူးပြဿနာတွေအများကြီးကြုံနေရပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒကာလိုအိန္ဒိယနိုင်ငံနယူးဒေလီလိုပါကစ္စတန်နိုင်ငံကရာချီလိုလမ်းပေါ်အန္တရာယ်များတဲ့မျိုးတော်ကြီးအဖြစ်တဖြည်းဖြည်းကျဆင်းနေတာပါအဲ့ဒီအစိုးရအနေနဲ့ဒီပြဿနာဘာကြောင့်မဖြေရှင်းနိုင်ဖြစ်နေတယ်လဲဆိုတာကုဒ္ဒဘဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
လက်ရှိရန်ကုန်မြို့ရင်းကိုကြည့်လိုက်ရင်အသုံးပြုနေတဲ့ကားရည်တွေနဲ့ကားထားဖို့ပါကင်နေရာမလုံလောက်တာထင်ထင်ရှားရှားမြင်နိုင်ပါတယ်ဒီလိုဖြစ်ရတာမှအခြားအကြောင်းတွေလည်းရှိနေပါသေးတယ်ကားဝယ်ရောင်းသမားတွေကသူတို့ကားတွေကိုလမ်းပေါ်မှာအယောင်ပြခန်းတစ်ဖွဲထားပြီးစီးပွားရေးလုပ်နေတာလုပ်ငန်းသုံးကားတွေကိုနေရာတသက်မှမှတ်ထားမပေးနိုင်တာတချို့နေရာတွေမှာဂိုဒေါင်ဆိုင်ခန်းငှားရမှာဈေးကြီးလို့ကားတွေကိုလမ်းပေါ်ရပ်ပြီးဂိုဒေါင်လိုအသုံးပြုနေတာစတဲ့အကြောင်းအကျောင်းတွေကြောင့်ပဲဖြစ်ပါတယ်ဒီအတွက်ရန်ကုန်မြို့မှာနေပြီးကိုပိုင်ကားသုံးတဲ့ပြည်သူတွေအတွက်အခက်အခဲအများကြီးဖြစ်စေပါတယ်တနေရာကနေတနေရာသွားမယ်ဆိုရင်တေချာတာကတော့ကားပါကင်နေရာရဖို့မလွယ်တဲ့ပြဿနာပါအဲ့ဒီအတွက်အချိန်အများကြီးကုန်အများကြီးစိတ်ပင်ပန်းရပါတယ်။လမ်းဘေးလွတ်တဲ့တနေရာရာပါကင်ထိုးမယ်စဉ်းစားရင်တော့အဲ့ဒီနေရာမှာတာယာအဟောင်းတွေပန်းအိုးတွေခုံတွေစသဖြင့်တစ်ခုခုချထားပြီးနေရာဥထတာမျိုးဆိုရင်လေသွားရက်လို့မရပြန်ပါဘူး။အခက်မသိရင်အဲ့လိုနေရာဥထသူနဲ့စကားများပြီးဒုတ်တပြက်ဓာတပြက်လည်းဖြစ်တတ်ပါတယ်။နေတိုင်းအဲ့လိုပြဿနာမျိုးပေါ်နေပြီးကားပါကင်ကြောင့်လူတက်မှုအထိဖြစ်ခဲ့ဘူးပါတယ်အခုဗဘဲတန်းအမတ်ပြောတာကအခြားနိုင်ငံတွေမှာလိုကားပါကင်အတွက်ရရမဲ့နေရာတွေတတ်မှတ်ပြီးမြင်းဝါကွက်တွေရေးဆွဲပြီးပြီးရင်ထိုက်တဲ့ငွေကြေးကောက်ခံစီကံလိုက်နာသူတွေကိုတတ်မှတ်ချက်နဲ့အတူအရေးယူဖို့ပါတိုင်းစွန်ရအနေနဲ့ကားပါကင်တတ်မှတ်ငွေကြေးကောက်ခံတာကိုပုံစံမျိုးစုံနဲ့လုပ်ပေးနိုင်ပါတယ်ပါကင်ကြေးကိုနိုင်အလိုက်ကောက်ခံတာတစ်လစာဒါမှမဟုတ်တစ်နှစ်စာကားပါကင်ကစောင့်ထားပြီးရင်အဲ့ဒီကားကိုလွတ်တဲ့ပါကင်နေရာဘယ်နေရာရဲ့ရက်ခွင့်ပြုတာနောက်ပါကင်နေရာတချို့ကိုတစ်လစာတစ်နှစ်စာတည်တံ့တတ်မှတ်ငှားရမ်းတာစသဖြင့်လုပ်လို့ရပါတယ
်အဲ့ဒီလိုစနစ်တကျတတ်မှတ်ပေးလိုက်ရင်ကားပါကင်အတွက်အခကျင်းငွေပေးဆောင်ထားတဲ့ပြည်သူတွေစိတ်အေးချမ်းသာဖြစ်ပါစေမယ်ကားဒီကိုမျိုးလေမှာရက်ပြီးကားအယောင်ပြကန်းလို့သုံးနေသူတွေလဲကားပါကင်ကပေးရမှာမို့အခြားငွေမပေးရတဲ့နေရာမျိုးတွားရတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်ပါတယ်လက်ရှိရန်ကုန်မြို့ကကားပိုင်ရှင်တွေကိုလေးလာစူးစမ်းချက်အရကားပါကင်အတွက်စိတ်အေးချမ်းသာဖြစ်မယ်ဆိုရင်တစ်လကျငွေ3000လောက်အထိအကုန်ကျခံနိုင်တယ်ဆိုပြီးပြောဆိုကြပါတယ်တိုင်းဆိုရကသာကားပါကင်စနစ်တကျသတ်မှတ်စနစ်တကျငွေကောက်ခံရင်ကားကြီးအတွက်သိန်းနဲ့ချီရှိတဲ့ရန်ကုန်မြို့ကနေကားပါကင်ကတစ်လအနည်းဆုံးကျငွေသိန်း3-4000တနှစ်ကြံ့ငွေဘီလီယံ40-50လောက်ဝင်ငွေရနိုင်ပါတယ်ဒီငွေတွေကိုအသုံးပြုပြီးနောက်ထပ်ကားပါကင်နေရာသစ်ဖော်ထုတ်တာရင်းစည်းကမ်းလမ်းစည်းကမ်းကိစ္စတွေမှာအသုံးပြုတာမျိုးလုပ်နိုင်ပါတယ်ဒါဟာနိုင်ငံတော်များများမှာကျင့်သုံးတဲ့ကားများနေတဲ့ပြဿနာကိုကားပါကင်ကနဲ့ဖြေရှင်းတဲ့ဖြေရှင်းနည်းတစ်မျိုးပါပဲ
တကယ်တော့ရန်ကုန်မှာတိုင်းဆိုရကလုပ်ပေးရမှာကကားပါကင်စနစ်တကျတတ်မှတ်ပေးဖို့ကိစ္စတစ်ခုတည်းမကပါဘူးလက်ရှိဖြစ်နေတဲ့ကားတွေစီကံတကြမောင်းလို့မရတဲ့ပြဿနာလူတွေပလက်ဖောင်းပေါ်လမ်းလျှောက်လို့မရတဲ့ပြဿနာစပိန်တွေစကူတာတွေစိုက်ကယ်တွေလမ်းပေါ်မောင်းကျင်တယ်လို့မောင်းနေကြတဲ့ပြဿနာစနစ်မရှိလို့လူတွေလမ်းကိုဖြတ်ချင်တဲ့နေရာကနေဖြတ်နေကြတဲ့ပြဿနာဘတ်ကားမတိုင်နေရာတတ်တတ်မတ်မတ်မရှိတဲ့ပြဿနာဈေးတယ်တွေမဖယ်ရှားနိုင်တဲ့ပြဿနာအားလုံးကိုတပြိုင်နက်တည်းဖြေရှင်းပေးရမှာဖြစ်ပါတယ်တိုင်းဆိုရအနေနဲ့တာဝန်စယူခြင်းကလေးကတစ်စင်းကြီးတစ်စင်းဖြေရှင်းရမယ့်ပြဿနာတွေဖြစ်ပေမဲ့ဖြေရှင်းပေးတာမျိုးမလုပ်ခဲ့လို့ဒီကနေ့ရန်ကုန်မြို့ပေါ်မှာဒီလောက်ရုပ်ရက်စင်းပြက်အခြေအနေစိုးနေရတာဖြစ်ပါတယ်။အခုလိုကိစ္စမျိုးကိုဖြေရှင်းမပေးနိုင်တာဟာ NLD အစိုးရမှပြဿနာအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကပြဿနာကိုမလေးနက်တာဖြစ်နိုင်ပါတယ်။နိုင်ငံတကာမှလည်းဒီလိုကကြက်တာပဲလမ်းပေါ်စီးကမ်းမဲ့တာပဲဒါဟာတိုးတက်လာတဲ့လက္ခဏာပဲလို့တလွဲတွေးကြပုံရပါတယ်။တကယ်တော့ဒီပြဿနာကြီးဟာပြည်သူတန်းနဲ့ချီနေ့စဉ်ကြုံဆုံနေရတဲ့ပြဿနာကြီးမှုအထူးအလေးနဲ့ထားတင်ပါတယ် Now tap in Nagaro, NLD Times Soya, a ye chin, Mapiwa Ramuba. Bella Fong Sura, Lanshapu, Lansura, Gamambu, Saika Sabe, Scooter, Saike, Sequin Bimabi, Sanitaja, Sikan Chichapu, Melote Magain Dep, Tipon Yavari. Now tap in Naga, Sikamet Lampia Gura, Saika Sabe, Saike, Scootari, Mountain the Lu, Maunago, Sanitaja, a ye yuin, Diduri, Belu, Dongyan Lalimle, Dre Pubi, Meloye Magaye, Tinibule Yavari. Leshi Lama Riboma, Landway Riboma, Gabake of Matari, Lukum Yinja of Matari, Baskarke of Matari, Bounty Dari, Pabu, Asashi the Pin, Sinitaja Lomezu, Betang Wiji, Adan Dit, Donsayama Tibare, Dai Suyaha, Baskari, Wera Mulu, Suyanim Sainet, Kesarima, Wiji, and Yaumia, Donsay Talido, Akulu to get Yiji, Kesam Yutre, Wiji Malone Lalu Miala, Surale, Sinzaziava.
Nota Yijiraga. Suyaha, the Kuku County Pomeso, a season Tobia Yo, a season Yoja Kayone, Mapiba Wu, Auche Wuna, Sinsinga, Say Balaba, Wimby County Pola, Siomo Ludolo, Pure Siga Lana Ole, Titi Yau Pinya Besiona Mu, Lodapo Luba Dide, Aguleshi Dai Suyaha, Elo Seneja County Pora Mu Machinido, Yango Muroha, Sangabu Bango Ponzamu Pimalabe, the Nida Cha, Daka, Karachi. New Delhi Pongsan, Bayamara Muro Atun Pila Nibajau, Thouza Timbiala Yabare.